အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တီလဆန်ဟာဒီသတင်းပတ်ထဲမှာပဲဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုအမေရိကန်ထိပ်တန်းစံတမန်တဦးအနေနဲ့ပထမဆုံးကြိမ်ဖြတ်သွားရမှာဖြစ်ပါတယ်။ဒီကိစ္စကနေဒေတာရင်းနာမကကဘာကြီးတစ်ပတ်ချင်းချမှုရှိနေတဲ့မြောက်ကိုရီးယားနိုင်ငံရဲ့နျူကလီးယားနဲ့စီးရီးဆိုင်ရာကိစ္စတွေတွေကိုကြံပေးဖြည့်ဆင်းနိုင်မယ်ဒီလန်တစ်တွေရှာဖွေနိုင်မှုပါဝန်ကြီးတီလဆန်ကမျှော်လင့်ထားတာပါ။ဂျပန်နိုင်ငံမှာရှိတဲ့အမေရိကန်စစ်ဆေးချက်စိုက်စခန်းတွေကိုတိုက်ခိုက်ဖို့အတွက်အစမ်းလေ့ကျင့်တာဖြစ်နိုင်တဲ့ဒီလာရဲမြောက်ကိုရီးယားရဲ့ဂျပန်ပင်လယ်ထဲဒုံးကျည်အများပြားပြစ်လွတ်မှုလို့စိန်ခေါ်တဲ့လောက်ရတဲ့ကြောင့်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့ရောတခြားမြောက်ကိုရီးယားအရာရှိတွေနဲ့ပါတရားဆင်းရဲပြောဆိုဖို့အတွက်စဉ်းစားမှုကိုရှုဆိုင်လိုက်တာလို့အမေရိကန်အစိုးရကပြောပါတယ်။တောင်ကိုရီးယားမှာသမရကိုရာထူးကနေဖယ်ရှားဖို့အတွက်မကြာသေးခင်ကမှဆုံးဖြတ်ခဲ့တာအပြင်တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကအငင်းပွားဝယ်ဒုံခွန်းဒုံစစ်နဲ့တက်ဆင်တာအတွက်တရုတ်ကဒေါသထွက်နေပြီးတောင်ကိုရီးယားနဲ့တရုတ်တို့ကြားရှုပ်ထွေးတဲ့နိုင်ငံရေးအခြေအနေပြပေါ်ပေါက်နေတာကလည်းအမေရိကန်နိုင်ငံကျောင်းဝင်ကြီးရဲ့ဒီနိုင်ငံတွေမှာပြုတ်လို့တဲ့ဆင်းရဲမှုတွေကိုနှောက်ယှက်ဖြစ်စေနိုင်အနေထားပါတောင်ကိုရီးယားသမရပတ်ကုန်လေရာထူးကနေအဖယ်ရှားခံရတဲ့နောက်ရက်ပေါင်း60အတွင်းရွေးကောက်ပွဲအစ်စ်ကျင်းပဖို့လုပ်နေတဲ့ယာယီသမရတာဝန်ယူထားတဲ့ဝန်ကြီးချုပ်ဟွာချုံအန်းကိုလည်းဝန်ကြီးတလဆင်ကပထမဆုံးကြိမ်ဖြတ်တွေ့ဆုံမှာပါတရုတ်နိုင်ငံမှာတော့ဝန်ကြီးတလဆင်ကတရုတ်တမရှီကျင့်ပင်နဲ့တွေ့ဆုံမှုရှိပြီးသူ့ရဲ့တရုတ်နိုင်ငံခီးမှာအဓိကလှုပ်ဆောင်ရမှာကဒီနေ့နှောင်းပိုင်းတော့အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့တင်ညွှန်လင့်ထားတဲ့တရုတ်တမရရဲ့ချီးစံအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့ပါအမေရိကန်စုအနေနဲ့တရုတ်ဘက်ကနိုင်ငံတကာဥပဒေတွေကိုလေးစားနိုင်တာပေါ့နဲ့နှစ်နိုင်ငံကုန်စည်ညှတာမှုရှိသေးဖို့လိုလားနေတာနဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့အပြည့်သဘောဆောင်တဲ့ဆက်ဆံရေးလုပ်ဖို့ပါအမေရိကန်ဘက်ကလိုလားတာဖြစ်ပါတယ်